ပုံမှန်အားဖြင့်မတ်လ29ရက်တက်မတော်နေ့နီးကပ်လာချိန်မှာလက်နက်ကိုင်အဖွဲ့စီးရီရဲ့တပ်စခန်းတွေကိုမြန်မာစစ်တပ်ကသိမ်းပိုက်လေရှိပေမဲ့ဒီနေ့မှာတော့စစ်ကောင်စီဘက်ကတပ်စခန်းတော်တော်များများကိုလက်လွတ်နေရတာပါဒီလ26ရက်နေ့မနက်ပိုင်းကမိုးမောက်မြို့နယ်မြောက်ပိုင်းမြကြီးနားဗမော်လမ်းပေါ်ကကုန်းလောတပ်စခန်းကိုသိမ်းယူခဲ့တယ်လို့ညနေပိုင်းမှာတော့အဲ့ဒီအနီးနားကတပ်စခန်း3ခုကိုထပ်မံသိမ်းယူခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကပြောပါတယ
်မနေ့ကညနေပိုင်းမှာမြို့ကြီးရဲ့စလုံးကုန်းနယ်နော်အိုမိုးမောက်နာကလုံကြဘုံနဲ့၃ခုခုံးလို့နဲ့ဟော၄ခုမင်းက၄ခုတင်းတာဖြစ်ပါတယ်ခင်ဗျ။မိုးမောက်နဲ့အဲဒီလိုက်ကအဲဒီလမ်းတကြောပေါ့နော်။အဲမှာတော့မရှိတော့တော့ဖြစ်တယ်ဟုတ်တယ်။ဒါပေမဲ့အဲဒီပတ်ဝန်းကျင်မှာတော့ရှိပါတယ်။ကျန်ပါသေးတယ်ကျန်ပါတယ
်။ဒီကနေ့မှာတော့မိုးမောက်မြို့နယ်အရှိပိုင်းမိုးမောက်လွယ်ကျယ်လမ်းရှိစိန်လုံးအနီးကတပ်စခန်း၃ခုကိုထမှန်သိမ်းယူနိုင်ခဲ့ကြောင်းခုလိုဆက်ပြောပါရယ
်ဒီနေ့နေ့ပိုင်းကလည်းအခုချိန်ကြီးကတော့အဲ့ဒီစီလုံးပတ်ဝန်းကျင်ကပေါ့ယိုယုံစင်းလုံးပတ်ဝန်းကျင်ကစခန်းတုံးကိုလောက်တင်းလို့ရတယ်ဆိုပြီးမှတရင်ပေးလာတာရှိပါတယ်ကျွန်တော်တို့ကချင်နာခေါ်နေတော့ဒေါမွန်လို့ခေါ်တာပေါ့နော်ဒေါမွန်ချန်တိုင်ပန်ယောင်အဲ့ဒီကစခန်းတုံးကိုတော့တင်းပိုက်လို့ရပြီတဲ့အာကျွန်တော်တို့စီမတေအကြောင်းကြားလာတယ်ရှိပါတယ်ဟုတ်ကဲ့
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမန်စီမြို့နယ်ကစစ်ကောင်စီတပ်စခန်းတချို့ဆုတ်ခွာခဲ့တာကြောင့် KIA ဘက်ကသိမ်းယူတာတွေလည်းရှိခဲ့ပါတယ်ဒီကနေ့မနက်အစောပိုင်းမှာတော့ပူတာအုပ်ခရိုင်မချမ်းဘောမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းကို KIA ပူးပေါင်းတပ်တွေကပစ်ခတ်ခဲ့ကြောင်းပူတာအုပ်ဒေသခံတူကပြောပါတယ
်ဒီကမချမ်းဘောကဒီကနေ့မနက်တည်းကတော့ KIA နဲ့ DS ကတည်းကဆက်ပိုက်ပုံနဲ့ချက်တော့နော်ဒီချက်ကျလာတော့ဒါနဲ့တော့တန်တိတဲ့အပိုင်းလေးရှိတယ်ပြောလို့ရှိ
ဒီပြစ်ခတ်မှုဟာမချမ်းဘောအခြေဆိုင်ခလာရ130တက်စကန်ကိုပြစ်ခတ်တာဖြစ်ကြောင်းနဲ့နောက်ပိုင်းမှာတိုက်ပွဲထပ်မံဖြစ်တာမရှိကြောင်းမချမ်းဘောဒေသခံတူကပြောပါတယ်ဒီလ24ရက်နေ့ကမချမ်းဘောမြို့နယ်အလန်းကားရွာအခြေဆိုင်ခလာရ130တက်စကန်ကိုစစ်ကောင်စီဘက်ကရုတ်သိမ်းခဲ့ပြီးဆွန်ဘရာဘန်မြို့မှာတော့တိုက်ပွဲပြင်းထန်နေတာ12ရက်ခန့်ရှိနေပြီဖြစ်ပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA ဟာဒီလ9ရက်နေ့ကစတင်ပြီးသူတို့ဌာနချုပ်လိုင်ဇာအနီးဝိုင်းမော်နဲ့မူးမောက်မြို့နယ်ကမြကြီးနားဗမော်လမ်းတစ်လျှောက်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ရပ်ပေါင်း20ကျော်ကာလမှာလိုင်ဇာအနီးကရေးပါတဲ့စစ်ကန်းအကြီးတွေပါဝင်စကန်းပေါင်း40လောက်တည်ယူထားကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။